ဇော်လ15ရက်တောက်တန်လေးကကန်တဲ့ကမ္ဘာ့ကလာပေါ်လုံးတယ်မွေးဒီမှာဥရောပထိပ်သီးနှစ်သင်းဖြစ်တဲ့အုပ်စုကြီးကပေါ်တူဂီနဲ့စပိန်တို့အတိတ်နဲ့ရှင်းတိုင်ကစားပြီးတဲ့နောက်တစ်ဖက်3ဂိုးစီနဲ့တည်ကြသွားပါတယ်။ပွဲစားပြီး4မိနစ်ပြင်မှာပဲပေါ်တူဂီအသင်းပယ်နယ်တီရပြီးရော်နယ်ဒိုပြန်သွင်းလာကြောင်းအဖွင့်ဂိုးအရင်ရသွားပါတယ်။ဒီဂိုးဟာလက်ရှိအချိန်ထိကစားပြီးတဲ့ပွဲတွေထဲအမြန်ဆုံးရတဲ့ဂိုးဖြစ်သွားပါပြီ။အဲဒီနောက်24မိနစ်မှာစပိန်တွေအခြေပါဂိုးကိုကော့စတာကသွင်းယူပါတယ်။ပထမပိုင်း44မိနစ်မှာဘောနယ်ရူဘက်ကန်သွင်းတဲ့ဘောလုံးကိုစတင်ဂိုးတမဒီဂီယာဖမ်းလိုက်ပြီမလဲအပိုင်မမိလိုက်ပဲဝင်သွားတာကြောင့်ပေါ်တူဂီကဒုတိယဦးဆောင်ဂိုးပြန်ရသွားပါတယ်ဒုတိယပိုင်းစပြီးတဲ့နောက်55မိနစ်မှာကော့စတာကပဲစပိန်အတွက်ဒုတိယချေပါဂိုးကိုသွင်းယူပါတယ်နောက်3မိနစ်အကြာ58မိနစ်မှာစပိန်အတွက်တတိယဂိုးနဲ့ဦးဆောင်ဂိုးကိုနာချိုကသွင်းယူပါတယ်အဲဒီနောက်နာယူဝက်ကြာ88မိနစ်မှာတော့စပိန်ဂိုးစီးအပြင်ဘက်လိနာမှာပေါ်တူဂီအသင်းရတဲ့တစ်တန်ဘောကိုရိုနယ်ဒိုကတိုက်ရိုက်ကန်သွင်းပြီးချီပါဂိုးနဲ့တူဟက်ထရစ်ဂိုးသွင်းယူလိုက်တာကြောင့်တစ်ဖက်3ဂိုးစီနဲ့အဆုံးသတ်သွားတာပါအစောပိုင်းကဂိုင်နဲ့အိုဆူအေကအီဂျင်နဲ့ဥရုဂွေးပွဲမှာဥရုဂွေးကတကူဂိုးမရှိနဲ့နိုင်ပါလေဥရုဂွေးအတွက်တလုံးကြီးသောအနိုင်ဂိုးကို89မိနစ်မှာဒီမန်နက်စ်ကသွင်းယူတာပါအိုဆူဘွေကမိုရိုကိုနဲ့အီရန်ပွဲမှာတော့မိနစ်90ပြည့်အပြီးနာချင်းအချိန်ကို6မိနစ်ပေးတာမှာ5မိနစ်အကျော်မိုရိုကိုအတင်းကပူဟာဒူးကိုဂိုးကိုသွင်းနေတဲ့အတွက်အီရန်အတင်းကတကူဂိုးမရှိနဲ့အနိုင်ရသွားပါတယ်ဇော်လ16ရက်နေ့မှာကံမဲ့ပွဲတွေကတော့အုပ်စုစီကပြင်သစ်နဲ့ဩစတြေးလျအုပ်စုဒီကအာဂျင်တီးနားနဲ့အိုင်စလန်အုပ်စုစီကပီရူးနဲ့ဒိန်းမတ်ပွဲတွေဖြစ်ပါတယ်